Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်စက်တင်ဘာလ20ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့ 48 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Islamic State Islam စစ်သွေးကြွတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီမိုကရေစီကိုခွင့်အားပြေဝါနဲ့ကျင့်သုံးခဲ့ရတဲ့ Scotland နေသားတွေကို American သမ္မတ Barack Obama ကချီးကျူးပြောကြားလိုက်ပါတယ်။ American အစိုးရ Ukraine အစိုးရနဲ့ Russia လိုလာတဲ့ခွဲထွက်ရေးတပုံတွေအကြမ်းမှာတွေ့ဆုံဆွေးနွေးမှုတွေထပ်မံပြုလုပ်နေပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုသားညုံနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ Ukraine တပ်ဖွဲ့ဝင်တွေဟာ American အပါအဝင် 19 နိုင်ငံနဲ့အတူစီးရဲလက်ချက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့
From the military standpoint obviously Russia's illegal annexation of Crimea their actions in eastern Ukraine
အခုလိုပြောကြားချက်တွေနဲ့အတူဒီတစ်ပတ်ထည့်ကျင်းပါမယ်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာကမ္ဘာခေါင်းဆောင်တွေကြားဘယ်အကြောင်းအရာကအဓိကလွှမ်းမိုးထားနိုင်ပါသလဲဒီလိုနိုင်ငံတကာသတင်းဆောင်မတွေနဲ့အတူအခုတလောမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကအရေးယူမှုတွေလှုပ်ဆောင်တာပိုများလာတယ်ဆိုတာနဲ့လူသေးဆုံးမှုတွေရှိတဲ့အထိဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းကရေကြီးမှုအခြေအနေတွေကိုလည်းအခုမနက်မှကြားရပါမယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင်
Islamic State Islam စစ်သွေးကြွအဖွဲ့ကိုကုလသမဂ္ဂလူညွန့်ရေးကောင်စီကတောက်ကြနေမှာပြစ်တင်ရှုတ်ချလိုက်ပြီးစစ်သွေးကြွတွေကိုတိုက်ခိုက်အနံ့ယူနိုင်ရေးအတွက်အနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဤတဲ့အစိုးရကိုဝိုင်းဝန်းပံ့ပိုးပေးကြဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်ကျင်းပတဲ့လူညွန့်ရေးကောင်စီစီအိုဘွဲ့ရဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်15နိုင်ငံစလုံးကတင်းကြီးတင်းကျပ်ထဲအတည်ပြုပေးလိုက်ပါတယ်။ Islam စစ်သွေးကြွတွေကဤတဲ့နဲ့တခြားနိုင်ငံသားတွေကိုတတ်ဖြတ်တာ၊ပြန်ပေးဆွဲတာ၊အာဓမပြုကျင့်တာ၊ညှဉ်းပန်းနှိပ်စက်တာစတာတွေလှုပ်ဆောင်နေတဲ့အတွက်အပြင်းအထန်မခံမရနိုင်ဖြစ်မိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အီရန်နိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့စစ်သွေးကြွတွေရဲ့ထောက်ပံ့ရေးတော်လောင်ရုံကိုပြင်သစ်လေတပ်တပ်လေယာဉ်တွေကတောက်ကြနေအစောပိုင်းမှာဖျက်ဆီးပစ်လိုက်ကြောင်းပြင်သစ်အစိုးရကပြောပါတယ်။ဒါဟာပြင်သစ်နိုင်ငံရဲ့ပထမဆုံးလေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။ပြင်သစ်တပ်လေယာဉ်တွေဟာဇူမာမြို့အနီးကစစ်သွေးကြွတွေရှိတဲ့နေရာကိုတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအီရန်စစ်ဖက်အရာရှိတွေကပြောပါတယ်။လာမယ့်ရက်တွေအတွင်းစစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြင်သစ်နိုင်ငံကပြောပါတယ်။
ပေါ်ဟမ်ဂျီဖရန်စစ်ဟာအခုတနင်္လာနေ့မှာအယ်ဘေးနီးယားနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ IS Islamic စစ်သွေးကြွတွေကနေပြီးတော့ပေါ်ဟမ်ဂျီကိုပြစ်မှတ်ထားတိုက်ခိုက်မှုလုပ်နိုင်တယ်ဆိုပြီးတော့ Vatican ဆိုင်ရာဣရတ်သမ္မတကြီးကသတိပေးနေတဲ့ကြားကပဲပေါ်ဟမ်ဂျီရဲ့အခုခီးစဉ်ဖြစ်လာတာပါ။ပေါ်ဟမ်ဂျီခီးစဉ်ဟာအီတလီကလွဲလို့ရှိရင်ဥရောပတိုင်းပြည်တစ်ပြည်ကိုပထမဆုံးတွားတဲ့ခီးစဉ်လည်းဖြစ်ပါတယ်။အယ်ဘေးနီးယားဟာဒီမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်။အဘိနီးယားနိုင်ငံမှာယခင်ကွန်မြူနစ်အစိုးရလက်ထက်ဒီရဲစစ်ဆက်နှိမ်နင်းခံရတဲ့ခရစ်ယာန်ဘာသာကိုပြန်လည်နိုးထလာအောင်လို့တွားရောက်လုပ်တယ်လို့ပိုဟမ်မင်းကြီးဖရန်စစ်ကပြောပါရယ်ကက်သလစ်ဘာသာဝင်တွေအော်တိုဒေါ့စ်ခရစ်ယာန်တွေနဲ့ဒီမွတ်စလင်တွေအတူတွဲပြီးတော့တိုင်းပြည်ကိုထူထောင်အုပ်ချုပ်နိုင်တယ်ဆိုတာကိုအယ်ဘိနီးယားကသင်ခန်းစာဥပမာပြနေတာပဲလို့ပိုဟမ်မင်းကြီးကပြောပါရယ်ပိုဟမ်မင်းကြီးကဆိုလို့ရှိရင်အဘီရီယာသမ္မတဖြစ်တဲ့ဘူဂျာနက်ရှနီနဲ့ဝန်ကြီးချုပ်အက်ဒီရမာနဲ့အခြားအယ်ဘိနီးယားထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုရှိနေပါရယ်ခင်ဗျာ
ပြည်ထောင်နိုင်ငံအတွင်းဆက်နေဖို့ Scotland နေသားတွေကလူမှုဆန္ဒခံရေးဝက်မှာမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်ပြည်ထောင်နိုင်ငံသားအများစုအပြင်တခြားနိုင်ငံအတော်များများအတွက်လည်းစိတ်သက်သာရသွားစေပါတယ်။ဒီမိုကရေစီစနစ်ကိုခွန်အားအပြည့်အဝနဲ့ကျင့်သုံးခဲ့ကြတဲ့ Scotland နေသားတွေကို American သမ္မတ Barack Obama ကတောက်ကြနေမှာချီးကျူးပြောကြားလိုက်ပါတယ်။ပြင်းထန်တဲ့ဆွေးနွေးညှဉ်းပန်းမှုတွေငြိမ်းချမ်းစွာအခြေတင်ပြောဆိုမှုတွေက Scotland အနေနဲ့ပြည်ထောင်နိုင်ငံအတွက်သာမကပဲကမ္ဘာဒီမိုကရေစီစနစ်ကြီးကိုပါအကြီးအကျယ်အထောက်အကူပြုလိုက်ခြင်းဖြစ်တယ်လို့သမ္မတ Obama ကပြောပါတယ်။ဂျမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းတို့ကလည်းအလားတူသတင်းစကားတွေပါလိုက်ကြပါတယ်။ဥရောပကော်မရှင်နာမင်းကြီးဟိုဆေမန်နွယ်ဘာရိုဆိုကလည်းထွက်လာတဲ့ရလဒ်ကိုကြိုဆိုလိုက်ပြီးစကော့တလန်အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့အတွင်းဆက်လက်တည်ရှိနေမယ်ဆိုတဲ့တန်ဋိဌာန်ချပြလိုက်တာဖြစ်တယ်လို့တောက်ကြနေကပြောပါတယ်။နေတိုညွန်ပေါင်းအဖွဲ့အထွေထွေရေးမှူးအန်ဒါစ်ဖော့ခ်ရက်စမုဆန်ကလည်းဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုချီးကျူးစကားပြောကြားလိုက်ပြီးဗြိတိအနေနဲ့နေတိုအဖွဲ့အင်အားကောင်းအောင်ဦးဆောင်ရပ်တည်သွားမယ်လို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်
။ယူကရိန်းဆိုရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့ကကူစလရီကြားတတိယကြော့ဆွေးနွေးပွဲကိုမင်းစ်ပါတောက်ကြနေကပြုလုပ်ပါတယ်။တချိန်တည်းမှာတော့ဒီယူကရိန်းရှေ့ကြားမှာဒုံးလက်နက်နဲ့တိုက်ခိုက်မှုတွေရှိခဲ့ပြီးတော့အသေးပြောက်တွေလည်းရှိတယ်လို့သိရပါတယ်။ဗ ဘယ်လာရစ်မြို့တော်မှာကျင်းပတဲ့အဲ့ဒီအစည်းအဝေးကိုယူကရိန်းဘက်ကသမ္မတဟောင်းလီယိုနစ်ကူရှမာနဲ့တရားခွဲထွက်ရေးသဘုံထားနေတဲ့ဒိုနက်စ်နဲ့လူဟန်စ်ကတာဝန်ရှိသူတော်များများတက်ရောက်တယ်လို့ပဲယူကရိန်းဆိုင်ရာရုရှားသံမကြီးဖြစ်တဲ့မီခဲလ်ဇူရာဘော့ခ်နဲ့ဥရောပလူညိုရင်းနဲ့ပူးပေါင်းဆောင်ရေးအဖွဲ့ကကူစလေတွေလည်းရှိနေကြပါတယ်စက်တင်ဘာလ9ရက်နေ့ကလုပ်ခဲ့တဲ့နောက်ဆုံးအကြော့အစည်းအဝေးအတွင်းမှာတော့ခွဲထွက်ရေးသဘုံတွေကိုလိုက်လျောတဲ့အချက်တွေအပါအဝင်အပြစ်ခတ်ရစေးဆိုင်ရာအချက်12ချက်ကိုယူကရိန်းရဲ့သဘုံကူစလေတွေလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီတည်းမှာဒီသဘုံထနေတဲ့ဒုံညက်စ်နဲ့လူဟန်စ်နယ်မြေအတွင်းမှာသဘုံတွေအနေနဲ့ရာရာဖြစ်အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရမှာဖြစ်ပြီးတော့အဲ့ဒါကိုလည်းယူကရိန်းပါလီမန်ကနေပြီးတော့တည်ပြုပေးခဲ့ပါတယ်ကိုပိုင်အုပ်ချုပ်ခွင့်တဲမှာတော့ဒီကိုပိုင်ရဲတပ်ဖွဲ့ထားရှိဖို့နောက်တရားစီရင်ရေးဆိုင်ရာတရားသူကြီးတွေအစိုးရရှိနေတွေကိုခံထားပိုင်ခွင့်တွေပါပါတယ်။ဒါအပြင်ဒီသဘုံတက်ခိုက်ရေးသမားတွေကိုယူကရိန်းပါလီမန်ကနေပြီးတော့ထွေထွေလူငင်းချမ်းသာခွင့်လည်းပေးခဲ့ရပါတယ်။အဲဒီစက်တင်ဘာလ9ရက်နေ့ကလေးကအပြစ်ခတ်ရစဲရေးအသက်ဝင်လာတဲ့ဆိုပေမဲ့လည်းယူကရိန်းရှေ့ချမ်းမှာတက်ခိုက်မှုတွေကတော့ကြိုကြားပေါ်ထွက်နေတုန်းရှိပါတယ်ခင်ဗျာ
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ဆီယရာလီယွန်နိုင်ငံမှာပုံအောင်နေကြတဲ့အီဘိုလာရောဂါသည်တွေကိုအစိုးရကလိုက်လံရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့အတွက်မြို့တော်ရဲ့လက်မှတ်တွေဟာတောက်ကြနေကလူသူကင်းမဲ့နေပါတယ်။အီဘိုလာရောဂါပိုးမကူးစက်အောင်ဘယ်လိုရှောင်ရှားစစ်နေဆိုတာအသိပေးပြောကြပြီးရောဂါပိုးကူးစက်နေသူဝေဒနာရှင်တွေအနေနဲ့လည်းကုသရေးဌာနတွေကိုလာရောက်ကုသမှုခံယူကြဖို့အတွက်ထောင်နဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိမ်တက်ဆင်းလိုက်လံဟောပြောနေကြပါတယ်။ရေးကြည့်တဲ့အချိန်မှာလှုပ်တင်လှုပ်ထိုက်တာလှုပ်ဖို့လိုအပ်တဲ့အတွက်တိုင်းသူပြည်သားတွေအနေနဲ့တောက်ကြဆနေနဲ့တင်းနှင်းကုန်နေတယ်မှာအပြင်ကိုမထွက်ဖဲအိမ်ထဲမှာပဲနေပြကြဖို့ဆီရာလီယွန်တမရအာနက်စ်ပိုင်းကိုရိုမာကရုပ်မြင့်တန်ကြားကတစဉ်ပြောကြခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မှုကဖျို့ဖျဲဖြစ်စေပြီးထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ဝေဖန်သူတွေကတော့ထောက်ပြကြပါတယ်အီဘိုလာရောဂါကြောင့်ဆီရာလီယွန်နိုင်ငံမှာသေဆုံးသူ960အပါအဝင်အနောက်အာဖရိကတိုက်နိုင်ငံတွေမှာလူပေါင်း 2,600 ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။အင်းနီဂျင်ဂီနီနိုင်ငံအရှေ့တောင်ပိုင်းဒေသမှာလည်းအီဘိုလာဗိုင်းရပ်စ်ပိုးဆိုင်ရာအသိပညာပေးလုပ်ငန်းတွေလိုက်လံဆောင်ရွက်နေသူ10ဦးကိုဒေသခံတွေကတပ်ဖြတ်ပစ်ခဲ့ကြပါတယ်
။လိမ်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်ပြီးတော့အများပြည်သူကြားမှာစိတ်ဝင်စားမှုဖြစ်လာအောင်လုပ်တဲ့လှုပ်ရှားမှုတရက်ကိုအမေရိကန်တဟွန်းတောက်ကြနေကပြုလုပ်ရမှာကောလိပ်ကျောင်းဝင်းတွေအတွင်းကဒီရာဇဝတ်မှုတွေကိုဟန်တားဖို့အတွက်တဦးချင်းမှတာဝန်ရှိတယ်ဆိုတာဒီအိမ်ပြည်တော်မှာပြုလုပ်တဲ့ပွဲအတွင်းသမ္မတဥဘာမာကပြောသွားပါတယ်။အီဘရိုမာလုတ်တဲ့ပွဲမှာသမ္မတဥဘာမာနဲ့အတူပဲဒီရုပ်မြင့်တန်ကြားနဲ့ရုပ်ရှင်တွေကအကျော်မော်တွေလည်းတယောက်ကြပြီးတော့ဒီလှုပ်ရှားမှုကြီးကိုတော့ It's on us ငါတို့အားလုံးမှာတာဝန်ရှိတယ်ဆိုတဲ့ခေါင်းစည်းပေးထားပါတယ်။လိမ်မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ကောလိပ်ကျောင်းသားတွေကြားမှာသတိရှိကြဖို့အားပေးတိုက်တွန်းမှုတရဖြစ်တယ်လို့ပဲဒီလိုစော်ကားမှုတွေမှာဝင်ရောက်ဆွတ်ဖက်ဖြေရှင်းကြဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်။အမေရိကန်ပြည်သူတွေမှာကောလိပ်ကျောင်းသားကျောင်းသူဒီခါမှာခင်ဗျာကောလိပ်ကျောင်းသူ9ဦးမှာတဦးလောက်လိမ်မဲဆိုင်ရာစော်ကားတာမျိုးခံရတယ်ဆိုပြီးတော့ခံမှန်းထားကြတာဖြစ်ပါတယ်။
နယူးယောက်မြို့အစုရှယ်ယာဈေးကွက်မှာပထမဆုံးအကြိမ်အစုရှယ်ယာဈေးတွေရောင်းချတဲ့အင်တာနက်ပေါ်မှာအယောင်ဝယ်လုပ်တဲ့တရုတ်နိုင်ငံအခြေစိုက်အလီဘာဘာကုမ္ပဏီရဲ့အစုရှယ်ယာဈေးတွေဟာတောက်ကြနေက38ခန့်နှုန်းအထိတက်သွားခဲ့ပါတယ်။ပထမဆုံးအယောင်ဝယ်လုပ်တဲ့အချိန်မှာအစုရှယ်ယာတစ်ခုရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ 62.80 ဒေါ်လာရှိခဲ့ရာကဒေါ်လာ100အထိတက်သွားခဲ့ပြီးတဲ့နောက်အစုရှယ်ယာဈေးပိတ်တဲ့အချိန်မှာ69ဒေါ်လာနဲ့အဆုံးသတ်သွားခဲ့ပါတယ်။အစပိုင်းမှာအစုရှယ်ယာတစ်ခုကို68ဒေါ်လာနဲ့ဈေးခေါ်ခဲ့တဲ့အတွက် IPO အစုရှယ်ယာဈေးသမိုင်းမှာအကြီးဆုံးအဖြစ်သမိုင်းဝင်သွားခဲ့ပါတယ်။နယူးယောက်အစုရှယ်ယာဈေးအဖွင့်ခေါင်းလောင်းတန်ကိုအလီဘာဘာကုမ္ပဏီကိုအသုံးပြုသူတွေကတီးပေးခဲ့ကြတာပါ။ဒါပေမဲ့ဈေးဖွင့်ပြီး2နာရီကြာတဲ့အခါအယောင်ဝယ်တွေမရှိဘဲအစုရှယ်ယာတွေကိုဝယ်သူနဲ့ရောင်းသူတွေအကြားအကောင်းဆုံးဈေးရဖို့ကြိုးပမ်းလှုပ်ဆောင်ကြတဲ့အချိန်ကြာတော့မှသာအယောင်ဝယ်တွေစဖြစ်ခဲ့တာဖြစ်ပါတယ်။အလီဘာဘာကုမ္ပဏီဟာအင်တာနက်ပေါ်မှာပစ္စည်းမျိုးစုံကိုပြည်တွင်းရောပြည်ပကသူတွေအတွက်အယောင်ဝယ်လုပ်နေတဲ့တရုတ်နိုင်ငံအခြေစိုက်ကုမ္ပဏီဖြစ်ပါတယ်။အစုရှယ်ယာဈေးကွက်မှာဘာဘာဆိုတဲ့နာမည်နဲ့အတူကောက်နဲ့အများပြည်သူတွေကိုအစုရှယ်ယာပေါင်း368တန်းရောင်းချခဲ့တာဖြစ်ပါတယ်။အလီဘာဘာကုမ္ပဏီကအများဆုံးထိန်းချုပ်ထားတဲ့တရုတ်အွန်လိုင်းအယောင်အဝယ်ဈေးကွက်ဟာအနာဂတ်မှာဒီထက်ပိုပြီးတော့ကြီးထွားလာဖို့ရှိတယ်လို့ဈေးကွက်လေ့လာသူတွေကပြောပါတယ်
။အမေရိကန်သတင်းထောက်တူကိုဂေါင်းပြတ်တတ်သူလို့တန်တရားဖြစ်ခါရတဲ့ Britain Rep အဆိုတော်တဦးရဲ့ဖခင်ဖြစ်သူကိုအမေရိကန်တရားရုံးမှာဒီအမေရိကန်တယ်ဝန်တွေကိုဘုံခွဲဖို့စီစဉ်နေဆိုတဲ့စွဲချက်နဲ့တရားစီရင်ရေးမှာသူအဖြစ်ရှိတဲ့ကြောင်းဝန်ခံချက်သူပေးသွားပါတယ်။လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့အာဖရိကတိုက်ကအမေရိကန်တယ်ဝန်နှစ်ခုမှာ1998ခုနှစ်ကဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့သူဖမ်းခံထားရတာပါ။ တရားခံလို့တန်တရားရှိသူ Abdul Abdul Bari ကသူဟာဒီကင်ညာနဲ့တန်ဇနီးယားမှာရှိတဲ့ American တပ်ရုံးနှစ်ခုကိုဘုံခွဲတိုက်ခဲ့တဲ့နေရာမှာ Osama bin Laden အပါအဝင်အခြားသူတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုပြီးတော့နယူးယောက်တရားသူကြီးကိုဝန်ခံချက်ပေးပါတယ်။အဲဒီမှာလူပေါင်း22ဦးသေဆုံးခဲ့တာပါ။သူ့သားဖြစ်သူကတော့ဒီ IS ကနေပြီးတော့ American Train Dog Folly ကိုတပ်ဖြတ်မှုမှာကိုရိုင်းကောင်းဖြတ်တပ်သူဖြစ်တဲ့တန်တရားရှိခံထားသူတူဖြစ်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုသားညုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပြရစေ။ဒီမနက်တော့နိုင်ငံတကာသတင်းတွေနဲ့အရင်ဆုံးစပါမယ်။ယူကရိန်းတပ်ဖွဲ့တွေဟာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံ15နိုင်ငံကတပ်ဖွဲ့ဝင်တွေနဲ့အတူစစ်ရေးလေ့ကျင့်မှုတွေလုပ်နေပါတယ်။အမေရိကန်စစ်ဘက်အရာရှိကြီးတဦးကတော့ဒါဟာပြောင်းလဲလာတဲ့မဟာဗျူဟာအခင်းကျင်းနေရာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းအနောက်ချမ်းယာဗောရစ်စီရေးလေ့ကျင့်ရာနေရာကနေ VOE သတင်းနောက်အယ်ပတ်စင်ရေးသားပေးပို့ထားတာကိုကိုသားညုံကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ယူကရိန်းရှေ့တန်းနေမြေကနေကီလိုမီတာ1200လောက်ဝေးတဲ့နေရာမှာယူကရိန်းတပ်ဖွဲ့ဝင်တွေစစ်စင်ရေးအတွက်ပြင်ဆင်နေကြတာပါ။တိတ်မကြခင်မှာပဲရန်သူတွေရောက်လာပါတယ်။ဒါပေမဲ့ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေတော့မဟုတ်ပါဘူး။အမေရိကန်တပ်ဖွဲ့ဝင်တွေပါ။15နိုင်ငံရဲ့ဒီလိုမျိုးစီရေးလေ့ကျင့်မှုဟာနှစ်ဆင်ပြုလုပ်နေကြဖြစ်ပေမဲ့လို့ဒီနေ့မှာတော့ထူးခြားတဲ့အသေးပဲရှိတယ်လို့ဥရောပမှာဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဖြစ်သူဒုတိယဗိုလ်ချုပ်ကြီးဒေါ်နယ်ကန်ဘယ်ကပြောပါတယ
် From the military standpoint obviously Russia's illegal annexation of Crimea
စီးရေးရှူရောင်းကကြီးလိုက်မယ်ဆိုရင်အခု Crimea ဒေသမှာရုရှားကတရားမဝင်သိမ်းယူထားတာနဲ့ယူကရိန်းအရှေ့ခြမ်းကစီးရေးလှုပ်ရှားမှုတွေကြောင့်ဥရောပမှာပထဝီမဟာဗျူဟာအချက်အချာပြောင်းလဲမှုရှိလာတာဟာအတိအကျပါယူကရိန်းအရှေ့ခြမ်းကစီးရေးလှုပ်ရှားမှုတွေကြောင့်ဥရောပမှာပထဝီမဟာဗျူဟာအချက်အချာပြောင်းလဲမှုရှိလာတာအတိအကျပ
ါဂျော်ဂျီယာနိုင်ငံလိုမျိုးယခင်ဆိုဗီယက်နိုင်ငံတွေဖြစ်ကြတဲ့အိမ်နီးချင်းတွေလည်းဒီစီးရေးလေ့ကျင့်မှုမှာပူးပေါင်းပါဝင်လာကြပါတယ်ယူကရိန်းနိုင်ငံအနေနဲ့ဥရောပသမဂ္ဂနေတိုးတို့နဲ့နိုင်ငံရေးစီးပွားရေးအရာနီးကပ်လာတာကိုရုရှားဘက်ကဟန့်တားလိုတဲ့ဂျူပန်ဆော်ရွက်မှုတွေကြောင့်ဒေသတွင်းမှာစိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေတဲ့အချိန်မှာစီးရေးလေ့ကျင့်မှုမှာကနေတိုးဖွဲ့ဝင်နိုင်ငံတွေလည်းပါဝင်ကြပါတယ်ယူကရိန်းနိုင်ငံအရှေ့ဘက်ချမ်းမှာခွဲထွက်ရေးသဘုံတွေနဲ့အပြစ်ခတ်ရက်စဲအခြေအနေကခက်လှုပ်လှုပ်လဲရှိနေတာမို့လို့ဒီစီးရေးလေ့ကျင့်မှုဟာရေးပါပြီးတော့အင်တန်လက်တွေ့ကြတယ်လို့ယူကရိန်းစစ်တပ်ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးအန်တိုနီပူရှနီကော့ဖ်ကပြောပါတယ
်ဆက်စပီပရာချနမ်ဒတ်မော့စလီဗီစ်ဒစ်ကနာလိုဝတီ
ဒီပူပေါင်းဆောင်ရွက်မှုကနေနေတိုးနဲ့ဥရောပနိုင်ငံတွေကတပ်ဖွဲ့တွေလိုမျိုးယူကရိန်းစစ်သားတွေအရာရှိတွေရဲ့စွမ်းရည်တက်လာအောင်ဆောင်ရွက်နိုင်ခြေရှိပါတယ်
ယူကရိန်းရှေ့ပိုင်းမှာတပ်ဖွဲ့ဝင်ချထားမှုတွေရှိနေတာကြောင့်အခုစီးလေးကျင့်မှုကိုတော့ဒီယူကရိန်းဘက်ကစစ်တပ်နန်းသားတွေအများစုလွှတ်ခဲ့ရပါတယ်။အဲ့ဒီထက်မှဘူလောင်းမစ်ခဲလ်မာချန်ကိုလည်းပါဝင်ပါတယ
်။ရှေ့ပိုင်းမှာတော့တော်လေးကိုအခက်ခဲကြုံနေရတဲ့အချိန်ဖြစ်ပါတယ်။အဲ့ဒီကစစ်စင်ရေးတွေအတွင်းကျွန်တော်တို့တပ်ဖွဲ့တွေကိုခွဲထွက်ရေးသဘုံတွေကတိုက်ခိုက်နေတယ်လို့မျိုးအခုစီးလေးကျင့်မှုမှာပြင်ဆင်လေ့ကျင့်ကြရပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုစီးရဲကူညီတွေတိုးပေးဖို့စဉ်းစားနေတဲ့အချိန်မှာအခုလိုမျိုးစီးလေးကျင့်မှုဟာအချိန်ကောင်းဖြစ်တယ်လို့ယူကရိန်းအမျိုးသားလူမျိုးရေးနဲ့ကာကွယ်ကောင်စီကဗိုလူဒါမီယာပိုလီယိုဗစ်ကပြောပါတယ
်
ယူကရိန်းတပ်ဖွဲ့အနေနဲ့ကူညီတွေကိုအလျင်မြန်လက်ခံနိုင်ဖို့အသင့်ဖြစ်နေပြီးတော့နေတိုးအဖွဲ့ရဲ့စံနှုန်းစံထားတွေအတိုင်းစစ်လက်နက်ပစ္စည်းနဲ့စစ်မိတ်ပေးမှုပုံစံအမျိုးမျိုးနဲ့အသားကျလာပြီဆိုတာကိုဒီစီးလေးကျမှုကပြနေတာဖြစ်တယ်လို့ဒီယူကရိန်းမျိုးသားလူမျိုးရေးနဲ့ကာဝေးကောင်စီဝင်ဖြစ်သူပိုလီယိုဗစ်ကပြောသွားတာပါအခုဒီစီးလေးကျင်းတဲ့အခြေစိုက်နေရာဟာပိုလန်နယ်စပ်နဲ့ကီလိုမီတာ30လောက်ပဲဝေးပါတယ်ရုရှားတပ်တွေဟာပြီးခဲ့တဲ့20ရာစုနှစ်အတွင်းကတော့20ရာစုအတွင်းကတော့ဒီနေရာကိုနှစ်ကြိမ်လောက်စစ်ချီလာရောက်ခဲ့ဘူးပါတယ်ဒါကြောင့်မလို့အခုရည်ရွယ်ချက်ကတော့ဒီလိုမျိုးရုရှားတပ်တွေနောက်ထပ်ဝင်မလာနိုင်ဖို့ဖြစ်ပါတယ်ခင်ဗျာ
ကိုတာညုံပြောပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဒီရပိုင်းနေအတွင်တက်ကြွလှုပ်ရှားသူတချို့ဖန်စီတရားဆွဲဆိုခံရတဲ့အခြေအနေတွေကိုပြောပြသွားဖို့ရှိပါတယ်အခုတော့ကုလသမဂ္ဂထွေထွေညီလာခံကြီးမှဘယ်ကိစ္စတွေကအဓိကဆွေးနွေးစရာဖြစ်လာမလဲဆိုတာကိုကြည့်အောင်ပါနိုင်ငံတကာအကြမ်းဖက်မှုတွေခေါင်းထောင်လာတယ်လို့ကျမ်းမာရေးကဆူကြီးကြားရောက်နေတဲ့အချိန်မှာပဲကမ္ဘာခေါင်းဆောင်တွေဟာဒီတစ်ပတ်ထဲမှာပဲနှစ်စဉ်ကျင်းပနေကြဖြစ်တဲ့ကုလသမဂ္ဂထွေထွေညီလာခံကြီးမှတွေ့ဆုံကြဖို့ရှိပါတယ် Islamic State လို့သူတို့ကိုသူတို့နာမည်ပေးထားတဲ့အကြမ်းဖက်အဖွဲ့ကိုနှိမ်နင်းဖို့နဲ့ Ebola virus ရောဂါပိုးကိုတားဆီးဖို့အကြောင်းတွေကအခုညီလာခံကြီးမှအဓိကလွှမ်းမိုးထားမယ့်ကိစ္စတွေဖြစ်ကြောင်း VOA သတင်းတောက် Margaret Besha ကသတင်းပေးပို့ထားတာကိုအပြည့်အစုံကိုငိမ့်ညန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
အီရန်နဲ့ဆီးရီးယားကအကြမ်းဖက်မှုတွေကြောင့် IS စစ်သွေးကြွလို့အစွန်ရောက်အုပ်စုတွေကိုမွေးထုတ်ပေးနေတဲ့ကိစ္စကိုနိုင်ငံတကာအတိုင်းဝိုင်းကဖြေရှင်းဖို့ဆွေးနွေးကြမှာပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောပါတယ်
။ I welcome the growing international consensus to act against this serious
အခုလိုတကမ္ဘာလုံးနဲ့ဒေသတွင်းငြင်းငြိမ်းနဲ့လုံခြုံရေးအကြီးအကျယ်ချိန်ချောက်နေတာကိုဖြေရှင်းဖို့နိုင်ငံတကာအတိုင်းဝိုင်းကသဘောတူလာတာကိုကျွန်တော်ကြိုးစားပါတယ်။
ဒီလိုနိုင်ငံသားအကြမ်းဖက်သမားတွေကိုဖြေရှင်းဖို့အတွက်သမ္မတအိုဘားမားဥက္ကဋ္ဌလုပ်မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဥဆောင်အခမ်းကဏ္ဍကနေပါဝင်မှာပါအခုဆွေးနွေးပွဲဟာအရေးကြီးတဲ့နိုင်ငံရေးသတင်းပို့လိုက်တာလို့နယူးယောက်တိုက်ကတိုကပါမော့ခ်ရစ်ချတ်ဂေါ်ဝင်ကပြောပါတယ
် President Obama has put together a coalition of 40 countries to fight ISIS and at the UN he will be reaffirming that
သမ္မတအိုဘားမားအနေနဲ့ IS ကိုရင်ဆိုင်မှုအတွက်နိုင်ငံပေါင်း40ပါဝင်တဲ့ညွန်ပေါင်းဖွဲ့ပြီးပါပြီကုလသမဂ္ဂမှာအဲ့ဒီလိုလှုပ်ဆောင်မှုကိုအတည်ပြုမှာပါတကယ်တော့ခက်ခဲတဲ့အလုပ်တွေကလုပ်ပြီးပါပြီဒါပေမဲ့ကုလသမဂ္ဂဟာစစ်သေးကြွတွေကိုတိုက်ဖို့အတွက်လိုအပ်တဲ့အကြောင်းတွေကိုဆွေးနွေးလို့ကောင်းတဲ့နေရာဖြစ်ပါတယ
်နောက်ပြီးအနောက်အာဖရိကမှာကူးစက်ခံရတဲ့လူ 9,000 လောက်ထဲကတဝက်နီးပါးကိုတိတ်ဆုံးစေခဲ့တဲ့အီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ကလည်းနိုင်ငံတကာဆွေးနွေးပွဲတွေမှာထိတ်တန့်ကပါနေမှာပါ
This is not just a health crisis it has grave humanitarian
ဒါဟာကျန်းမာရေးကပ်ဆိုးကြီးတစ်ခုတည်းမကပါဘူးလူမှုရေးစီးပွားရေးမကောင်းတဲ့အကျိုးဆက်တွေကကူးစက်ခံရတဲ့နိုင်ငံတွေကိုကျော်လွန်ပြီးပြန့်နှံ့နိုင်ပါတယ
်ကမ္ဘာလုံးဆိုင်ရာချင်းချောက်မှုတွေကိုကမ္ဘာခေါင်းဆောင်တွေတွေးဆုံပြီးဖြေရှင်းဖို့အခုလိုနှစ်စဉ်ညီလာခံကိုကျင်းပရတာပါလို့ American တန်အမတ် Samantha Power ကပြောပါတယ
် Both of these threats I think illustrate the founding purpose of the United Nations andthe purpose of bringing the heads of state of the United Nations
together. ကုလသမဂ္ဂထူထောင်ထားတဲ့ရည်ရွယ်ချက်နဲ့ကမ္ဘာခေါင်းဆောင်တွေနှစ်တိုင်းတွေ့ဆုံကြရတဲ့အကြောင်းကဒီလိုချင်းချောက်မှုတွေကိုဖြေရှင်းဖို့ပါ ဘုံချင်းချောက်မှုတွေတွေမကပါဘူး။ဘယ်နိုင်ငံကမှလက်မခံနိုင်တဲ့ဘယ်နိုင်ငံကမှတယောက်တည်းမဖြေရှင်းနိုင်တဲ့ချင်းချောက်မှုတွေကိုကျမတို့မှရှိတဲ့အရင်းအမြစ်တွေပေါင်းပြီးတော့ဘလို့ပူးပေါင်းဖြေရှင်းကြမလဲဆိုတာအဖြေရှားဖို့ပါ
Africa ကဒုက္ခရောက်နေတဲ့အခြေအနေ၊ယူကရိန်းအရေးနဲ့ဂါဇာကရန်90ကျားတိုက်ပွဲအပြီးအခြေအနေတွေကလည်းခေါင်းဆောင်တွေဆွေးနွေးကြမယ်အကြောင်းအရာတွေဖြစ်ပါတယ်။နောက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ရာသီဥတုပြောင်းလဲမှုအပေါ်မှာလည်းအစည်းအဝေးကျင်းပမှာဖြစ်ပြီးနိုင်ငံတွေအနေနဲ့ကမ္ဘာကြီးပူနွေးမှုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေ short chart ကိုလည်းတိုက်တွန်းသွားမှာပါ။ပြီးခဲ့တဲ့နှစ်တွေကနိုင်ငံတကာအတိုင်းဝိုင်းအတွက်ခက်ခဲတဲ့နှစ်တွေပါလို့ပါမော့ခ်ရစ်ချတ်ဂေါ်ဝင်ကပြောပါတယ်။
This has been a really painful year in UN diplomacy with fights over Syria, fights over Ukraine.
Syria ပြည်တွင်းစစ်နဲ့ Ukraine ကတိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂရဲ့တန်တမာရေးအတွက်အလွန်ခက်ခဲတဲ့နှစ်ဖြစ်ခဲ့ပါတယ်. IS နဲ့ Ebola virus ကချိန်ချမှုနှစ်ခုလုံးကိုရင်ဆိုင်ဖို့အစိုးရတွေအားလုံးကသဘောတူနိုင်မှာပါ. အခုလိုလုံးဝကွဲလဲခဲ့တဲ့နှစ်တွေအပြီးမှာကုလသမဂ္ဂမှာညီညွတ်ရေးရဖို့တိုက်တွန်းမှုတွေလည်းရှိမှာပါ.
အခုလိုတန်တမာလုပ်ငန်းအချို့ကို90ကျော်ကြာပြီဖြစ်တဲ့ကုလသမဂ္ဂရဲ့ဒေါ်လာ2ဘီလျံကျော်အကုန်ခံပြီးစွန့်ရင်အသုံးပြုမှုနည်းအောင်ပိုးပြီးလုံခြုံအောင်အသိပြင်ဆင်ထားတဲ့အထွေထွေညီလာခံကျင်းပတဲ့ခမ်းမကြီးရဲ့မှာဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ
သရရှိမှာခင်ဗျာကမ္ဘာနိုင်ငံတော်တော်များများမှာတိုင်းရင်းသားတွေရဲ့လူမျိုးစုတွေရဲ့ခွဲထွက်လိုတဲ့ဆန္ဒကိုလက်နက်အင်အားနဲ့ပိတ်ပင်တားဆီးနေခြင်းမှာနှစ်ပေါင်း300နီးပါးအတူနေလာတဲ့ United Kingdom ခေါ်ဗြိတိန်နိုင်ငံကခွဲထွက်မယ်မခွဲထွက်ဘူးဆိုတာကို Scotland လူထုကဆန္ဒမဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်ရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေနေ့တရားရေးလေလံအစီအစဉ်မှာကြားကြရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 Fax number 2323255552ဖြစ်ပါတယ်။တရားမပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်နော
်။တရားရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို kHz 9.35 kHz 9.433ညနဲ့ kHz 6.85တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။မကွေးမြို့မှာအခြေခံဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေ88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့စည်းကအဖွဲ့ဝင်တွေကိုပိုင်နဲ့ကျူးလွန်မှုနဲ့မကွေးတိုင်းသာသနာရေးဌာနကတရားစွဲဆိုလိုက်ပါတယ်။ဒီလောက်ရဟာအဓိကအတိုက်ခံ NLD ပါတီကိုဂုံတိုက်ခါညှို့နှွမ်းအောင်လှုပ်ဆောင်ချက်ဖြစ်တယ်လို့ပါတီကတုံ့ပြန်လိုက်ပါတယ်။ဒါအပြင် အထက်မြန်မာပြည်မှာတော့တရုတ်အမျိုးသားတွေကိုပြန်ပေးဆွဲခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဘာကသာကျောင်းသူတို့ကိုအာမခံမပေးဘဲဖမ်းဆီးထားတာမျိုးအ धिक နိုင်ငံရေးလှုပ်ရှားမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေကပိတ်မတ်ထားနေပြီလားဆိုတဲ့ဝေဖန်သံတွေထွက်လာပါတယ်အပြည့်အစုံကိုမတ်သိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခြေခံဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့အ धिक တိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့က12ဦးတို့ကိုပိုင်နဲ့ကျူးလွန်မှုပုံမှန်448နဲ့တရားစွဲဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကမကွေးမြို့အေးစီဒီဖျားရင်ပြင်းတော်မှာဖျားဂောဘကအဖွဲ့ထံကခွင့်ပြုချက်ရယူပြီးအခြေခံဥပဒေပြင်ဆင်ရေးဆန္ဒပြပွဲပြုလုပ်ခဲ့တာပါ။အထိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရရှေ့နေကြီးဦးညာဝင်းကတော့အခုလိုပြောပါတယ
်။ပိုင်နဲ့ကျူးလွန်မှုဆိုတာဒဇုံတယောက်ကဒါဆိုတော့တယောက်ဆိုတာတရက်လိုကအဲ့ဒီမြေကိုအဲ့ဒီဟိုနေရာကိုသူ့လက်ဝဲရှိရမှာအဲ့ဒီလက်ဝဲရှိမှာကျူးကျော်လာမှာသူကပိုင်နဲ့ကျူးလုံဖြစ်တယ်အခုကအဲ့ဒီမှာတက်ဆိုင်ရာဂောပကအဖွဲ့လက်ထက်မှာဂောပကကခွင့်ပြုချက်စာရီးထုတ်ပေးတာအခုကခွင့်ပြုချက်ပေးတဲ့လူမဟုတ်ပဲနဲ့နောက်သူ့ထက်မြင့်တဲ့လက်ဝဲကနေတော့ဆင်းပြီးတော့ဆွဲတာလို့ကျွန်တော်အဲ့လိုနားလည်ပ
ါဂောဘကအဖွဲ့ကစူဝေးဆန္ဒပြခွင့်ထုတ်ပေးခဲ့တာကိုလစ်လျူရှုပြီးမကွေးတိုင်းသာသနာရေးဦးစီးဌာနအရာရှိဦးတောင်းရွှေကစက်တမလ18ရက်နေ့ကတရားလိုပြုတိုင်ကြားခဲ့တာဖြစ်ပါတယ်ဒီလောက်ရဟာပါတီရဲ့ဂုံတိတ်ခါထိပါအောင်လှုပ်ဆောင်တာဖြစ်တယ်လို့လည်း NLD ပြောခွင့်ရရှင့်နေကြီးဦးညာဝင်းကပြောပါတယ
်ကျွန်တော်တို့ဟိုပါတီရဲ့လှုပ်ရှားမှုကိုသူတို့ထိခဲ့အောင်စူးစမ်းကြတာပဲမဖြစ်ဖြစ်အောင်တရားစွဲတာပဲပုံမှန်တွေကတော့မကြည့်ပါဘူးတော့ကြည့်ကြည့်မကြည့်ကြည့်ပါဗျာတကယ်လို့ကျွန်တော်တို့အပြစ်ရတယ်ဆိုရင်ကျွန်တော်တို့ကုန်ပိတ်ကကြာနေမှာပေါ့ဒါကကြည့်သူလူလူကြည့်ပါတယ်ကျွန်တော်တို့ဒီဥစ္စာကိုတရားမဲမလုပ်ပါဘူးခွင့်ပြုချက်တောင်းနေတာကအကုန်တောင်းပြီးလုပ်တာပါ
အခုလိုပိုင်းနဲ့ကျူးလွန်မှုဆွဲဆိုချက်ကိုတရားရင်ဆိုင်ဖို့လဲပြင်ဆင်ထားတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။တခါအထက်မြန်မာပြည်မုံရွာမြို့မှာတော့တရုတ်နိုင်ငံသားတွေကိုပြန်ပေးဆွဲခဲ့ပါတယ်လို့ဆွဆွဲပြီးဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မခများအဖွဲ့ချုပ်မန္တလေးခရိုင်ចောင်းသားများတပ်မခအဖွဲ့ဝင်တက္ကသိုလ်ចောင်းသူတဦးဖြစ်သူမတ်ဖြူနှင်းထွေးကိုအာမခံမပေးဘဲဖမ်းဆီးချုပ်နှောင်ထားပါတယ်။မဖြူနှင်းတွေကိုအာမခံမပေးဘဲချုပ်နှောင်ထားတဲ့အပေါ်မှာရှေ့နေကြီးဥရောပဆောင်ကအခုလိုပြောပါတယ်
။364ရာဆိုရင်အမြင့်ဆုံးပြည်တန်ကထောင်ဒဏ်10နှစ်ထိတိုက်တယ်၊ငွေဒဏ်နဲ့တိုက်တယ်၊နှစ်ခုလုံးနဲ့တိုက်တယ်။တက္ကသိုလ်ကျောင်းသူတယောက်ကိုအခုလိုလူပြန်ပေးမှုနဲ့စွဲတယ်ဆိုတာကတော့တက္ကသိုလ်ကျောင်းသူမဖြူနှင်းတွေတယောက်ထင်းနဲ့လို့ကျွန်တော်တို့ကြီးမြောင်းစွာကြည့်လို့တော့မရဘူးပေါ့ဒါကတက်သူအကြောင်းသူတယောက်ကဗျာဒီတော့ကြည့်တော့ကြီးလကန်တော့ဝါလို့လုံးပါဘူးအဲ့ဒါကိုဒီလောက်ပြင်းထန်တဲ့ဥရီပုံမှန်နဲ့မိမသားတယောက်ကိုဖမ်းဆီးုံမျှမကဘဲနဲ့ပြင်းမစရာတင်တော်ဥရီပုံမှန်499အခွင့်ပြုရချစ်တဲ့အမျိုးသမီးတယောက်ဖြစ်နေပါရဲ့သားနဲ့အာမခံမပေးဘဲမုံသာထောင်းမှာချုံနှောင်နေဆိုတာဒါအလုံးကိုမသိလို့တဲ့အနေထားဒါတော့ပြေးရမှာပေါ့
တရုတ်နိုင်ငံသားတွေကိုပြန်ပေးဆွဲခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့မုံရထောင်းမှာအာမခံမရဘဲဖမ်းဆီးချုပ်နှောင်ခံထားရသူမတ်ဖြူနှင်းထွေးကိုဒီလ23ရက်နေ့မှာမုံရခရိုင်ဆလင်းကြီးမြို့မှာရုံးထုံမှာဖြစ်ပြီးအဲ့ဒီအချိန်ကြောင့်မှသာဘကတများအဖွဲ့ချုပ်နဲ့ရောမိသားစုနဲ့ပါတွေ့ရမှာဖြစ်ပြီးအမှုရင်ဆိုင်ဖို့ဆွေးနွေးရမှာဖြစ်တယ်လို့ဘကတများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌကိုမိုးထန်နေကပြောပါတယ်ရှင်
မတငီထိုက်ပြပြခဲ့တာဖြစ်ပါလေရှင်တဆက်သေးပဲမြန်မာနိုင်ငံလေပိုင်းကရေကြီးမှုအခြေအနေတွေကိုလည်းပြပြပါအောင်မယ်မန္တလေးတိုင်းနဲ့စကိုင်းတိုင်းတွင်းမှာမိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးမှုတွေဖြစ်နေတာကြောင့်လူအသေးပျောက်တွေလည်းရှိနေပါတယ်စကိုင်းတိုင်းကတာမြို့နယ်နဲ့အင်းတော်မြို့နယ်တွေမှာရေကြီးပြီးလူ3ဦးမကသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါ့အပြင်မန္တလေးတိုင်းစင်ကူးမြို့နယ်အတွင်းမှာလေရေကြီးမှုကြောင့်အင်ဂျီရာနဲ့ချီပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့ဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်စကိုင်းတိုင်း ကတာမြို့နယ်အင်းတော်မြို့နယ်တွေမှာစက်တင်ဘာလ18ရက်နေ့မနေ့ပိုင်းကစပြီးရွာသွန်းခဲ့တဲ့မိုးကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးလူတွေပျောက်ဆုံးသေဆုံးတာတွေတံတားတွေကျိုးပြက်တာတွေလမ်းပန်းဆက်သွယ်ရေးအဆက်အသွယ်များပြတ်တောက်တာတွေဖြစ်နေကြောင်းအင်းတော်မျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာခရိုင်သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရှင်းတန်းကပြောပြပါဗျာ။
တော့ကတာကတော့ဟိုနေခရီးလေးနဲ့ဟိုနေကတော့သုံးတယ်လို့ဟိုကောဒီကတာမှာတော့ပေါက်ပေါက်တရားကိုပြောတယ်။ကတာအချမ်းတော့၆ရည်ကြည့်ပြီးတော့အကုန်လုံးဒရာအမှားတွေကိုတော်လေးစိုးတယ်ဆိုတော့ကျွန်တော်ကတာနဲ့အင်းတော်ရှားမှရှိတဲ့ဖောင်းဖြတ်တဲ့ဒရာတွေကပေါ်လိုက်စီသွားတယ်။ဒီကားလည်းနေဆက်ဖြတ်ဖြတ်နေတယ်ကောလာဆက်ကြည့်ကြပါဘောအနေဒီကတာနဲ့အင်းတော်ကဒီကတာလမ်းဝဲပေါ်တော့လမ်းဝဲကဒီတာမောင်ဒရိုက်ဆိုလို့ရှိရင်ဟာဟိုဒါအကုန်လုံးဘာမှရကြမရှိတော့ဘုံလုံးပါတော့တာပေါ့ချွတ်ဒရိုက်ဆိုဒီစားတဲ့ပြည့်ပြည့်စက်ကလာဒီခုနကဒရိုက်ဒီအချင်းချင်းစက်ပြည့်တာအကုန်လုံးပါသွားတယ
်ကတာနဲ့အင်းတော်ကိုကူးတဲ့တရားလဲကျိုးပြက်သွားတယ်လို့ဆိုပါတယ်ကတာဗမော်ကားလမ်းနဲ့နှစ်မိုင်ကျော်သာဝေးတဲ့2011ခုနှစ်ကမှတည်ဆောက်ထားတဲ့ပေါ်မမြိုင်တရားဟာလည်းသုံးပိုင်းကျိုးသွားပြီးလူအသေးပြောက်တွေလည်းရှိနေတာပါမန္တလေးတိုင်းစင်ကူမြို့နယ်ထဲမှာလည်းကြည်တောက်ပေါက်ကျေးရွာအပါဝင်ရွာအတော်များများမှာရေကြီးရေလျှံမှုတွေဖြစ်နေပြီးအိမ်မောင်းယာနဲ့ချီပြီးတော့ပျက်စီးဆုံးရှုံးရသလိုရေတွေနဲ့အတူတဲနှုံးတွေရွှွ့နှွန်နေပါဝင်ရောက်လာတဲ့အတွက်အိမ်တွေပျက်စီးပြီးလူတွေလည်းရေဘေးဒဏ်ကိုကြုံနေကြရပါတယ်လက်ရှိမှာတော့စင်ကူမြို့နယ်တဲကလူရေထောင်ခန်းလောက်ဟာစားတောက်ရေအခက်ခဲတွေတွေ့ကြုံနေရတယ်လို့ဆိုပါတယ်အခုရေကြီးမှုဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကြောင့်ဖြစ်နိုင်တယ်ဆိုပြီးကိုရှင်းတန်းကတော့ဆက်ပြောပြပါတယ်အမှားကြီ
းချင်းလို့မဟုတ်ဘူးဗျကျွန်တော်ထင်တယ်ခရီးတွေကဒီဘောနော်ဒီတဘာဝမောင်းကြီးကြီးရဲ့ဆုံးတလို့ဆိုတော့ဆက်လို့ဆက်လို့ဆက်ရတယ်ဘာကြောင့်လဲဆိုတော့ဒီကမထိနိုင်တော့ဘူးလေကျွန်တော်ကတော့နှောင်းနေတာပုံတော့ခွာရောက်တာလေ
စက်တင်ဘာလ18ရက်နေ့ကပဲရှမ်းပြည်နယ်တာချီလေးမြို့ဘက်မှာလဲတောင်ကျရေတွေကြီးတဲ့အတွက်ရက်ွက်အတော်များများကလူတွေဟာဘေးလွတ်ရာကိုရွှေ့ပြောင်းနေရတာပါနေဆက်မြို့ဖြစ်တဲ့အတွက်တခြားနေရာဒေသတွေကနေစီးပွားလာရှာကြသူတွေရေထဲမျောပါသွားတာတွေရှိနေတာကြောင့်ပျောက်ဆုံးမှုတွေရှိမရှိကိုခန့်မှန်းရခက်နေတယ်ဆိုပြီးကယ်ဆယ်ရေးလုပ်နေသူတွေကဆိုပါတယ်တချို့ကတော့သူတို့မိသားစုတွေရေထဲမျောပါသွားတယ်လို့လဲဆိုပါတယ်စက်တင်ဘာလ19ရက်နေ့မှာတော့ရေပြန်ကျသွားပေမဲ့ရွှွ့နှွန်နေခါလောက်ထိကြံနေသေးကြောင်းရေဘေးဒုက္ခသည်တွေဟာစားဝတ်နေရအခက်ခဲတွေကြုံတွေ့နေရကြောင်းကယ်ဆယ်ရေးလုပ်နေတဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကပြောပြပါတယ်စက်တင်ဘာလ18ရက်နေ့ကပဲရှမ်းပြည်နယ်တာချီလိမ့်မြို့မှာလဲတောင်ကျရေတွေကြီးတဲ့အတွက်ရက်ွက်အတော်များများကလူတွေဟာဘေးလွတ်ရာကိုရွှေ့ပြောင်းနေရတာပါနေဆက်မြို့ဖြစ်တဲ့အတွက်တခြားနေရာဒေသကနေစီးပွားလာရှာကြသူတွေရေထဲမျောပါမှုတွေရှိနေတာကြောင့်ပျောက်ဆုံးမှုတွေရှိမရှိကိုခန့်မှန်းရခက်နေတယ်ဆိုပြီးကယ်ဆယ်ရေးလုပ်နေသူတွေကဆိုပါတယ်တချို့ကတော့သူတို့မိသားစုတွေရေထဲမျောပါသွားတယ်လို့ဆိုပါတယ်စက်တင်ဘာလ19ရက်နေ့မှာတော့ရေပြန်ကျသွားပေမဲ့ရွှွ့နှွန်နေဟာကျန်နေသေးကြောင်းရေဘေးဒုက္ခသည်တွေဟာစားတောက်ရေးခက်ခဲနေကြောင်းကယ်ဆယ်ရေးလုပ်နေတဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကပြောပြပါဗျ
။ဒီကြောက်သွားပြီမဲ့အောက်ကနှုံးတွေကဒီဘာခေါ်မလဲဒူအောင်မျိုးလောက်တွေပေါင်းအောင်မျိုးလောက်တွေကျန်နေတယ်လေ။လူလုံးတရှိတွေအကုန်လုံးဝိုင်းဝန်းပြီးလောက်ကြအောင်ပါဘူး။အဲလူတွေကတော့တချို့လည်းလွတ်ရကျွတ်ရအောင်ရွှေ့ကြတယ်။တချို့လည်းဒီနှစ်သက်သုံးသက်ရှိတဲ့လူတွေကလည်းဒီအပေါ်တက်တွေမှာဆက်နေကြတာပေါ့အဲ့လိုမျိုးပေါ့။အပေါ်တက်မှာနေတဲ့ရေလွတ်တယ်ဆိုပေမဲ့တို့ကစားဝတ်နေရခက်ခဲရှိတယ်လေ
။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ဒုတိယညွှန်မှုဦးကျော်လွင်ဦးကတော့မြန်မာနိုင်ငံတဝန်းစိုးရင်ရတဲ့နေရာတွေကိုသတိပေးချက်တွေထုတ်ပြန်ထားပြီးအချိန်နဲ့တပြေးညီလူမှုကိုတင်ပြမှုတွေလုပ်နေတယ်လို့ဆိုပါရယ်အခုချိန်ထိသခိုင်းတိုင်းဘက်မှာလည်းမိုးသက်ထန်စွာရွာသွန်းနေပြီးကားလမ်းတွေပိတ်ထားရသလိုအဆက်အသွယ်များပြတ်တောက်နေဆဲဖြစ်ကြောင်းဒီနေ့ရေကြီးမှုဟာအဆိုးဆုံးဖြစ်ကြောင်းကိုလည်းဒေသခံတွေကပြောကြပါရယ်ရှင
်မယ်မှာသတင်းပေးပို့ခဲ့တာဖြစ်ပါရယ်ရှင်ဒီမနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲမကြာခင်မှာကမ္ဘာသတင်းတွေလည်းရေးသားခဲ့ကြတဲ့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအပတ်စဉ်ခန်းနာနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ရှင်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒါ့အပြင် VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီမှာ Asia Set 7ကနေလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ကိုကြည့်ရှုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။